ပြည်မှာဆင်းအာဏာရှင်စနစ်အနည်း20ကျော်အုပ်စိုးပြီးတဲ့အခါမှာစစ်တပ်ကိုယ်စားလှယ်နဲ့အရက်သားကိုယ်စားလှယ်ပူးတွဲထားတဲ့လွတ်တော်စနစ်ကိုကျင့်သုံးနေပါတယ်။အရက်သားကိုယ်စားလှယ်တင်ရောက်ဖို့အတွက်2010နဲ့2015မှာအထူးသဖြင့်ရွေးကောက်ပွဲကျင်းပပြီး2012နဲ့2019မှာကြားပြရွေးကောက်ပွဲကျင်းပပါတယ်။ပထမအကြိမ်လွတ်တော်ကိုကျန်းဖို့ပါတီရောင်းဆောင်ပြီးဒုတိယအကြိမ်လွတ်တော်ကို NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဦးဆောင်ပါလေ။ပထမအကြိမ်လွတ်တော်ကိုလေ့လာတဲ့စာရန်းကိုပြင်သစ်ပညာရှင်ဒေါက်တာရေနော့ဒ်အီဂါသူက2014မှာထုတ်ဝေပြီးပါတယ်။ကိုယ်စားလှယ်ရဲ့ပညာအစဉ်အတန်းကိုအဓိကထားလေ့လာပါတယ်။မြန်မာပြည်မှာပါလီမန်လွတ်တော်စနစ်တိုးတက်လာပုံကိုရေနော့ဒ်အီဂါသူကပဲလွန်ခဲ့တဲ့မေလမှာစာရန်းတစ်စောင်ထုတ်ပြန်ပါတယ်။ဧရှားဖောင်ဒေးရှင်းထောက်ပံ့မှုရယူပြီးရေးတဲ့စာရန်ဖြစ်ပါလေ။စစ်ဘုဟောင်းအများဆုံးပါဝင်တဲ့ကျန်းဖို့ပါတီကြီးတို့ရဲ့ပထမအကြိမ်လွတ်တော်မှာရော NLD ကြီးတို့ရဲ့ဒုတိယအကြိမ်လွတ်တော်မှာရောဥပဒေပြည်ုံနေမှာပဲအုပ်ချုပ်ရေးဌာနရဲ့လုပ်ပုံကံကုန်ကိုစစ်ဆေးပြီးဝန်ကြီးဌာနတွေဘတ်ဂျက်အသုံးစိတ်ကိုဖျက်ထောက်တာတွေပါလှုပ်လာပါတယ
်။ဒါပေမဲ့ဒီလိုလွတ်ယုံတဲ့လွတ်တော်ဟာအရေးပါလာပြီလို့မပြောနိုင်သေးပါဘူး။လမ်းမှန်ကိုသွားနေပေမဲ့ဥပဒေပြုလွတ်တော်ရဲ့အခန်းကဏ္ဍကိုအပြည့်အဝသုံးနိုင်မှုအများကြီးလိုပါသေးတယ်။နှစ်ပေါင်းများစွာစစ်အာဏာရှင်စနစ်ကြီးစိုးပြီးအမိန့်နာခံတဲ့စစ်ဘိုလ်တွေနိုင်ငံရေးလုပ်နေတာကြောင့်လွတ်တော်နှစ်ခုစလုံးမှာအားနည်းချက်တွေရှိနေပါတယ်။အစိုးရအုပ်ချုပ်ရေးရန်တရားနဲ့ရောစစ်တပ်နဲ့ရောပြီးကြကင်းလွတ်တဲ့လွတ်တော်ဝန်ထမ်းစနစ်ကိုအခုတတိမတည်ဆောက်နိုင်သေးပါဘူး။ပထမအကြိမ်လွတ်တော်မှာဥပဒေတွေအများကြီးပြဋ္ဌာန်းနိုင်ပေမဲ့အရေးအသွေးမရှိလို့ပြန်ပြင်ရတာတွေလည်းရှိပါတယ်။ NLD အဖွဲ့ချုပ်ကြီးဆိုတဲ့ဒုတိယအကြိမ်လွှတ်တော်ကို2016ဖေဖော်ဝါရီလမှာကျင်းပတော့ပြည်သူ့ဆက်ဆံရေးကိုဦးစားပေးလာပေမဲ့လွှတ်တော်မှာမဆွေးနွေးတာတွေရှိလာပါတယ
်။အစိုးရကိုအပေးအချာစောင့်ကြည့်ရမယ့်တာဝန်ရှိတယ်ဆိုတာကိုလွှတ်တော်ကိုယ်စားလှယ်တွေနားမလည်ကြတာများတယ်လို့ရီနော့အာဂတူးကဆိုပါတယ်။အစိုးရကိုအတိုက်အခံလုပ်ရမယ်လို့ယူဆသူတွေလည်းရှိပါတယ်။လွတ်တော်မှာဘယ်လို policy ချမှတ်တယ်ဆိုတာကိုအပြင်းလူမသိတာများပါတယ်။ဒါပေမဲ့တက်တန်း6နှစ်ကျော်အတွင်းမှာလွတ်တော်စနစ်ပြည်ပြင်းပြင်းဖြစ်လာအောင်ကြိုးစားတာကိုတော့ချီးကျူးထားပါတယ်။စစ်အာဏာရှင်စနစ်ကမွေးထုတ်လိုက်တဲ့လွတ်တော်စနစ်ဖြစ်တာမို့သူများနဲ့မတူတမူထူးခြားနေတာဟာစိတ်ဝင်စားစရာဖြစ်နေပါတယ်။ပြည်တော်စုလွတ်တော်လွတ်လပ်စွာရှင်သန်တိုးတက်ရေးဟာဒီမိုကရေစီထွန်းကားရေးအတွက်အလွန်အရေးကြီးပါတယ်။ဒါကြောင့်လွတ်တော်စနစ်အားကောင်းလောင်ဆောင်ရွက်ဖို့အကြံပေးထားပါတယ
်။ပြည်သူလွတ်တော်နဲ့အမျိုးသားလွတ်တော်မှာဥပဒေပြုအာဏာအညီအမျှရှိပြီးစိတ်ကြိုက်ဥပဒေပြုနိုင်တဲ့သဘောကိုတွေ့ရပါတယ်တဲ့။ဒါကြောင့်ဥပဒေပြုရမယ့်နယ်ပယ်နဲ့တာဝန်ကိုခွဲခြားဖို့အကြံပေးထားပါတယ်။တိုင်းရာကိစ္စ၊ဖက်ဒရယ်ကိစ္စနဲ့ဗဟိုချုပ်ကန့်မှုရောပါးရေးကိစ္စမျိုးကိုအမျိုးသားလွတ်တော်မှာဆွေးနွေးသင့်ပြီးစီးပွားရေး၊လူမှုရေးနဲ့လုံခြုံရေးကိုပြည်သူ့လွှတ်တော်မှာဆွေးနွေးတဲ့လို့ဆိုပါတယ်။လွှတ်တော်ကျင်းပမဲ့ဤရက်ကိုသိနိုင်ဖို့အတွက်လွှတ်တော်ပြည်ကတိရှိဖို့လိုပါတယ်။ဒါမှပဲလွှတ်တော်ကိုယ်စားလှယ်တွေဟာမိမိလုပ်ငန်းတာဝန်ကိုထိထိရောက်ရောက်လုပ်ကိုင်နိုင်မှာဖြစ်ပါတယ်။အခုတော့လွှတ်တော်ပြည်ကတိမရှိတဲ့အတွက်လွှတ်တော်ကျင်းပမဲ့အချိန်ဇယားနဲ့အစီအစဉ်ကိုထိပ်ပိုင်းခေါင်းဆောင်တွေကစိတ်တိုက်ရေးဆွဲတယ်လို့ဖြစ်နေပါတယ်။
ရတအပြင်အဖွဲ့နိုင်ငံရေးပါတီတက်ကူပညာရှင်စတာတွေနဲ့လွတ်တော်ကိုယ်စားလှယ်တွေပြည့်စုံဆွေးနွေးဖို့လိုပါလေ။ကုလသမဂ္ဂအေဂျင်စီနိုင်ငံခြားအစိုးရနိုင်ငံခြားပါလီမန်နဲ့အဖွဲ့အစည်းတွေပေးတဲ့အခွင့်အရေးကိုထိရောက်စွာအသုံးချနိုင်ဖို့အရေးကြီးပါလေ။လွတ်တော်စွမ်းအားကောင်းဖို့ရေရှည်စီမံကိန်းနဲ့အကောင့်တွေပေါ်ရပါလိမ့်မယ်။ကိုယ်စားလှယ်ပညာရေးအစီအစဉ်ကိုပြည်내နဲ့တိုင်းအဆင့်အထိကျယ်ကျယ်ပြန့်ပြန့်တိုးချဲ့ဖို့လိုပါလေ။လွတ်တော်ဟာကိုသူကိုထက်နည်းနဲ့ရှင်သန်လာရမှာဖြစ်ပါတယ်။ဒီလိုဖြစ်လာအောင်အယတ္တအစင်းအဖွဲ့နိုင်ငံရေးပါတီဆက်စားတွေနဲ့ပူးတွဲဆောင်ရွက်ဖို့လိုတယ်လို့ဆိုပါတယ်။ရခိုင်မြောက်ပိုင်းပြဿနာကိုပြည်သူလွတ်တော်ကိုယ်စားလှယ်တွေလွတ်တော်မှာဆွေးနွေးဖို့ပြက်ကွက်တာဟာတာဝန်မဲ့တယ်လို့ဖြစ်နေပုံကိုလည်းပြည်သက်ပညာရှင်ဒေါက်တာရေနော့ဒ်အာဂတူကလွန်ခဲ့တဲ့ဒီဇင်ဘာလ10ရက်နေ့ထုတ် DVB သတင်းဆောင်ပါမှာရေးထားပါတယ်။စစ်တပ်လွတ်ပုံကံပုံကိုပြည်တော်စုလွတ်တော်မှာရောရခိုင်ပြည်နယ်လွတ်တော်မှာရောမင်းမြန်းဖို့ပြက်ကက်သားကိုအားနည်းချက်အဖြစ်သတ်မှတ်ထားပါတယ်။အစိုးရကိုအကြီးအကျယ်ပြက်စီမဲ့မိဂုံမျိုးကိုအာဏာရပါတီကိုယ်စားလှယ်တွေရှောင်ရှားနေတာဟာပြည်သူကိုယ်စားလှယ်တာဝန်ပြက်ကက်သူလို့ဖြစ်နေတယ်လို့လေရင်းနှောင်းအာဂတူက DVB ဆောင်းပါးမှာတုံ့ပြန်ထားပါတယ်ခင်ဗျာ။